This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆင်းရဲနာရှင်ဘေးတို့မှကင်ဝင်ပြီးကိုယ်စိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်မေလ29ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောက်လုတ်ချက်ကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာယခုအချိန်ကစပြီး2025ခုနှစ်မေလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးမောင်ပါပထမဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့ရန်ကုန်တိုင်းပါကဖတပ်ဖွဲ့တရဲ့အပတ်စဉ်3အခြေခံစစ်တင်နှန်းမှာအမျိုးသားရဲဘော်နဲ့အမျိုးသမီးရဲဘော်တွေပါတက်ရောက်ခဲ့တဲ့သတင်းပဲဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနရန်ကုန်တိုင်းစစ်ဌာနပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရဲ့အပတ်စဉ်3အခြေခံစစ်တင်နှန်းမှာအသက်19နှစ်အရွယ်ကနေအသက်40အရွယ်အထိအမျိုးသားရောအမျိုးသမီးတွေပါတက်ရောက်ခဲ့တယ်လို့ PPTV မှာဖော်ပြထားပါတယ်ကျွန်တော်တို့ရန်ကုန်တပ်ဖွဲ့တကိုဝင်လာရန်ကုန်ရှိမယ်အေရဝတီတိုင်းကရှိမယ်အချို့ကတကယ်ခံယူချက်နဲ့ဝင်လာတာရှိတယ်တချို့ကစစ်မှုထမ်းဥပဒေပေါ်ပြီးနောက်ပိုင်းဝင်လာတာတွေရှိတယ်လူငယ်ပိုင်း19 20တွေကစလို့အသက်40အထိအမျိုးသားကြီးပဲမဟုတ်ဘူးအမျိုးသမီးတွေလည်းပါတယ်လို့သတင်းနဲ့ပြန်ကြားရေးတာဝန်ခံရဲဘော်ကိန်းကပြောပါတယ်ရန်ကုန်တိုင်းစစ်ဌာနပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရဲ့အပတ်စဉ်3အခြေခံစစ်တပ်နှံစင်ပွဲကိုမေ26ရက်မနေ့ကပြုလုပ်ခဲ့တာဖြစ်ပြီးနယ်မြေရဲ့စစ်ရေးအခြေအနေအရအချင်းချင်းပြုလုပ်ခဲ့တယ်လို့ရဲဘော်ကိန်းကပြောပါတယ်အခြေခံစစ်တပ်နှံမှာစစ်ရေးပြစစ်လက်နက်ပိုင်းဆိုင်ရာအခြေခံတွေခနာကိုချက်ခံမှုပိုင်းဆိုင်ရာတွေစစ်တီတယောက်တည်တဲ့နဲ့စစ်တီတော်ကျင်းဝတ်နိုင်ငံရေးဒေါ်လာရေးတဘောတရားတွေကိုစာတွေ့တင်ကြားတာတွေရှိပါတယ်လို့ရဲဘော်ကိန်းကပြောပါတယ်အခမ်းအနားမှာတက်ရောက်လာကြတဲ့ဒါဝင်ရှိသူတွေနဲ့တနန်းစင်းရဲဘော်တွေကအလံတော်အလေးပြုရာနဲ့တစ္ဆာအဋ္ဌထံသည်ဆိုတာဒုတယင်းမှုမှာတနန်းစင်းရဲဘော်များအားတစ္ဆာရေးတိုက်တာတပ်ဖွဲ့တာဝန်ခံကုမ္ပဏီပွားတယင်းမှုကိုရိန်ဂျာဒုတယင်းမှုကိုမင်းထင်တက်ခွဲနှင့်တက်ခွဲမှုကိုနန္ဒတို့အသီးသီးမှတင်နန်းစင်းရဲဘော်များအားအမှားစကားပြောကြတာတွေပြုလုပ်ခဲ့ပါတယ်။တင်နန်းစင်းပွဲအခမ်းအနားကိုတပ်ဖွဲ့တာဝန်ခံတယင်းမှုဒုတယင်းမှုတက်ခွဲ1-3ခွဲမှုတွေနဲ့သက်ဆိုင်ရာတာဝန်ခံတွေတက်ရောက်ခဲ့ကြတာလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဗမော်စစ်ကောင်စီ၏ကာကင်စခန်းကို KIA မှပူးပေါင်းတပ်သိမ်းပိုက်လိုက်တဲ့အကြောင်းပဲဖြစ်ပါတယ်။ကချင်ပြည်နယ်ဗမော်မြို့ရှိစက်ကောင်စီ၏အရေးကြီးနေရာတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ပူးပေါင်းတပ်ကယနေ့မေလ28ရက်မနက်တွင်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ဟုကချင်စစ်ရေးသတင်းရင်းမြစ်ကသိရပါသည်။ KIA ပူးပေါင်းတပ်တွေဟာယနေ့မနက်တွင်ဗမော်မြို့သိမ်းစစ်ဆင်ရေးကိုပြန်လည်ဆင်နွှဲခဲ့ရာတိုက်ပွဲများပြင်းထန်နေပြီးအမှတ်27စစ်ဆင်ရေးကုကဲမှုဌာနချုပ်၏အခိုင်အမာကာကင်စခန်းကိုသိမ်းနိုင်ခဲ့ခြင်းဖြစ်သည်ဟုဖော်ပြထားပါသည်။ယခုမနက်မှာ27ရဲ့အခိုင်အမာကာရှင်းလိုက်ပြီးဟုစစ်ရေးသတင်းရင်းမြစ်ကပြောသည်။ယနေ့မနက်4နာရီခန့်မှစ၍စစ်ကောင်စီ27နဲ့အနီးတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးစစ်ကောင်စီတပ်၏အရေးပါသည့်ကာကင်စခန်းကြီးနဲ့စစ်ကောင်စီ27နေရာအချို့ကိုပူးပေါင်းတပ်ကသိမ်းပိုက်ထားပြီးဖြစ်သည်ဟုဖော်ပြသည်။ဗမော်တိုက်ပွဲပြင်းထန်နေတော့လဲရာသီဥတုမိုးအုံနေပြီးမိုးရွာသွန်းမှုအချို့ရှိဟုကချင်စစ်ရေးသတင်းရင်းမြစ်ကပြောသည်။ဒါအပြင် ဖားကံမြို့ပေါ်ဘက်ကိုစစ်ကောင်စီတပ်ဆင့်အင်အားရာနဲ့ချီရောက်ရှိလာတဲ့အတွက်ဖားကံမြို့အဝင်ဝမှာရှိတဲ့လဲပြင်းနဲ့ဖန်ခါကုန်းချေးွာနေဒေသခံပြည်သူတွေကိုလုံခြုံရေးအရာယာယီတင်ထားကြဖို့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ဒေါ်လန်ရေးပူးပေါင်းတပ်တွေတတိပေးပြောဆိုထားတယ်လို့သိရပါတယ်စစ်ကောင်စီတပ်အဖွဲ့တွေဟာမေလ26ရက်ဖားကံမြို့နယ်နီးကပ်တဲ့ရမ်းချက်ယုံနယ်လေပြင်းဖန်ခါကုန်းကြီးရွာဘက်ခြမ်းကိုရောက်ရှိသွားပြီးတိုက်ပွဲဖြစ်လာနိုင်တဲ့အတွက်အရက်သားပြည်သူတွေမထိခိုက်ရအောင်ကြိုတင်တိမ်းချောင်ထားခိုင်းတယ်လို့ KIA နဲ့နီးစပ်တဲ့ဖားကံပြည်သူတို့ KNG ကိုပြောပါတယ် KIA ဘက်ကနေရှောင်ထားခိုင်းတဲ့လေပြင်းအနီးတစ်ဝိုက်ရှိတဲ့ပြည်သူတွေကိုတိမ်းချောင်ဖို့ပြောထားတယ်တချို့ကဒိန်းဆောင်နေကြတဲ့ပြည်သူတွေရှိသလိုမရှောင်ဘဲရှိနေကြတဲ့ပြည်သူတွေလည်းရှိပါတယ်။စစ်ကြောင်းတွေဝင်လာရင်တော့ဘာပဲဖြစ်ဖြစ်တိုက်ပွဲဖြစ်လာနိုင်ခြေရှိလို့ရှောင်ခိုင်းတဲ့သဘောပဲလို့မြင်ပါတယ်လို့ပြောပါတယ်။အခုလိုစစ်ကောင်စီစစ်ကြောင်းတွေဘာကမျိုးတွေကိုဥတီပြီးရောက်ရှိလာပါကမမျော်မှန်းနိုင်တဲ့ထိတွေ့တိုက်ပွဲတွေဖြစ်လာမှသိကြတယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက KNG ကိုပြောဆိုထားပါတယ်။KIA ပူပေါင်းတက်သည်ဗမော်မြို့တိုင်းစစ်စင်ရေးစံနှွမ်းနေသည်မှာ6လခန့်ရှိပြီဖြစ်ပြီးတင့်ကားတက်တန်ချက်ကတက်အမြောက်တက်ခြေလျင်တက်နဲ့စစ်ကောင်စီ၏တက်ဆွဲရာနေရာများအများအပြားကိုသိမ်းပိုက်ထားနိုင်ခဲ့သလိုမေလ20ရက်နေ့တွင်စစ်ကောင်စီ21တို့စစ်ကူလာသည့်ရဟတ်ရင်3စီးအနက်2စီးကိုပြစ်ချဖျက်ဆီးနိုင်ခဲ့တာဖြစ်ပါသည်ယခုတင်ပြခဲ့တဲ့သတင်းကိုတော့ Radio NUG သတင်းတောင်ຫນွေဦးရွှေဝါမှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောရရှင်များခင်ဗျာစီရေးသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောရရှင်များမင်္ဂလာပါခင်ဗျာကုချင်အစားပြီး2025ခုနှစ်မေလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့ညပိုင်းပြည်တွင်သတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်သတင်းကတော့စစ်အာဏာရှင်စနစ်ကိုမဖယ်ရှားဘဲနဲ့ Federal Democracy ဆွေးနွေးချက်တွေကလက်တွေ့လုံနိုင်ဖို့ခက်လိမ့်မယ်လို့ NUG နိုင်ငံခြားရေးဝန်ကြီးပြောကြားတဲ့သတင်းပဲဖြစ်ပါတယ်။စစ်အာဏာရှင်စနစ်ကိုမဖယ်ရှားဘဲနဲ့ Federal Democracy ဆွေးနွေးချက်တွေကလက်တွေ့လုံနိုင်ဖို့ခက်လိမ့်မယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကသတင်းဌာနတစ်ခုနဲ့မေးမြန်းခန်းမှာပြောပါတယ်။ကျမတို့ဒီတော်လိုင်းရဲ့ကာလမှာဒီပင်လင် Federal ကြောင်း Democracy ကြောင်းကိုကျမတို့တော်လိုင်းအင်အားစုတွေကြားထဲမှာလွတ်လွတ်လပ်လပ်ကြဲကြဲပြန့်ပြန့်ငင်းခုန်ဆွေးနွေးနေတဲ့အလေးထားတွေရှိလာတာကပဲတော်လန်ရေးရဲ့အာသာချက်တော်လန်ရေးရဲ့ပေးထားချက်ဖြစ်တယ်တော်လန်ရေးကြောင့်ဖြစ်ပေါ်လာတဲ့ပွန်လင်းမှုတွေလည်းဖြစ်တယ်လို့ကျွန်မမြင်တယ်ဒါကြောင့်ကျွန်တော်တို့ရှေ့ကိုဆက်သွားဖို့ဆိုရင်ဒီဆီအာနာရှင်စနစ်ကိုမဖယ်ရှားဘဲနဲ့ကျွန်တော်တို့အခုဆွေးနွေးနေတာတွေကလက်တွေ့လုံနိုင်ဖို့ခက်ပါလိမ့်မယ်အရေးကြီးဆုံးຢာကတော့အခုဆီအာနာရှင်စနစ်အာနာသိမ်းမှုကိုဖယ်ရှားကြပြီးတော့ကျွန်တော်တို့အစားထိုးမဲ့ပြည်တော်စုစနစ်ဖြစ်တယ်လို့ဝန်ကြီးကပြောပါတယ်အချမ်းမဲ့စစ်ကောင်စီဟာတိုင်းဒေသတော်လိုင်းအင်အားစုတွေကိုလေကြောင်းတက်ခတ်မှုပါဝင်တပတ်နိုင်ငံကြီးများဖိအားနဲ့အပြစ်ခတ်ရက်စဲအောင်ဖိအားပေးလှုံ့ဆော်မှုတို့ရှိနေပါတယ်ခင်ဗျာဆလဘီမြောက်ပိုင်းမှာအိန္ဒိယနိုင်ငံတစ်ခုကတပတ်သက်ဖိအားပေးဆောင်ရွက်နေတာတွေကစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်အထောက်အကူမဖြစ်စေနိုင်ဘူးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မြောက်ပိုင်းမှာအိန္ဒိယနိုင်ငံတစ်ခုကတပတ်သက်ဖိအားပေးဆောင်ရွက်နေတာတွေကစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်အထောက်အကူမဖြစ်စေနိုင်ဘူးလို့သမနာရုံးပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောပါတယ်ပြည်သူလူထုနဲ့နိုင်ငံတကာတို့သတင်းစကားပြောကြားခြင်း Press Briefing Season 17မြန်ဆောင်2025မှာ၎င်းကထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်မိမိတို့တော်လိုင်းအင်အားစုများရဲ့ညီညွတ်စုစည်းမှုကတစဉ်တိုင်းပြည်အတွက်ရေရှည်ခံတဲ့ပြည်လည်းမှုအဖြစ်ကိုရှာဖွေခြင်းဟာအာဆီယံအဖွဲ့ကြီးကအစဉ်တစိုက်ပြောဆိုထောက်ပြထားတဲ့ Myanmar Own Myanmar Led နိလမ်းပဲဖြစ်ပါတယ်အတင်းအကျပ်ဖိအားပေးပြီးစစ်ဆက်ဆွံ့ရွေးစေခြင်းဖြင့်အပြစ်ခတ်ရက်စဲစေခြင်းကရေရှည်မှာပြဿနာပြည်လည်ရေးကိုထောက်ကူဖြစ်မှာမဟုတ်ပါဘူး။မြောက်ပိုင်းမှာအိန္ဒိယနိုင်ငံတစ်ခုကတပတ်သက်ဖိအားပေးဆောင်ရွက်နေတာတွေကစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်အထောက်အကူမဖြစ်စေနိုင်ပါဘူးလို့၎င်းကပြောပါလေ။တရုတ်နိုင်ငံဟာမြန်မာနိုင်ငံတွင်းရှိတော်လိုင်းအင်အားစုတွေကိုဖိအားပေးပြီးစကားဆနဲ့စစ်ဆက်ညှိနှိုင်းရေးကိုအသားပေးကာတရုတ်နိုင်ငံကုမင်းမျိုးတွင်ဆွေးနွေးပွဲတွေကိုကျင်းပစေခဲ့ပါလေခင်ဗျာ။အခုတခါမကွေးချင်းထောင်မှာနိုင်ငံရေးကျင်းသား200ကျော်ကိုတိုက်ပိတ်ထားပြီးစေကူသားခွင့်မရရှိဘူးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးချင်းထောင်မှာနိုင်ငံရေးကျင်းသား200ကျော်ကိုတိုက်ပိတ်ထားပြီးစေကူသားခွင့်မရရှိကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ပါတယ်။2025ခုနှစ်ဧပြီလ17ရက်နေ့မှာမကွေးချင်းထောင်ရှိမှာ Local PDF ဖွဲ့များနဲ့စစ်ကောင်စီလက်အောက်ခံတပ်များတိုက်ပွဲဖြစ်ပွားခဲ့ကအ အကျဉ်းအောင်တွင်အကျဉ်းသားများနှင့်ဝန်ထမ်းများကြားတင်းမာမှုနှင့်ထိတွေ့မှုအတွင်အကျဉ်းဦးစီးဝန်ထမ်းများရဲ့ထောင်ဘူးဝါနှင့်ကင်းမျော်စင်မှတနက်ပစ်ခတ်မှုကြောင့်ထောင်လင်းဓမ္မရုံမှနေတဲ့နိုင်ငံရေးအကျဉ်းသားစောရွှေအောင်အပါအဝင်နိုင်ချင်းနှစ်ဦးအ ਨੇ ဆုံးသေဆုံးခဲ့ရပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပေါ်တဲ့ကိစ္စမှာနိုင်ငံရေးအကျဉ်းသားများပါဝင်တယ်လို့ထောင်အာဏာပိုင်များကဆွဆွဲပြီးတဲ့နောက်နိုင်ငံရေးအကျဉ်းသား400ကျော်ကိုမြေပြင်ပေါ်မှာဝန်းရောက်မှောက်ခိုင်းကထောင်အာဏာပိုင်များရိုက်နှက်ခဲ့ကရိုက်နှက်မှုတွေကြောင့်နိုင်ငံရေးအကျဉ်းသားများခါ6နဲ့တင်မားတွေမှာရိုက်နှက်ခံရတဲ့ဒဏ်ရာများနဲ့တနက်ဒဏ်ရာများရရှိခဲ့ကြပါတယ်။၎င်းတို့နဲ့မတရားပုံမှန်များနဲ့ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားဦးဝင်းဝင်းနဲ့ကိုဖြိုးတို့အပါအဝင်နိုင်ငံရေးအကျဉ်းသားများဟာစိုးစိုးဝါးဝါးရိုက်နှက်ခံခဲ့ရပြီးအသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမှာတော့ရှိနေပြီးထောင်အာဏာပိုင်များကရိုင်းနှက်မှုများပြုလုပ်ခဲ့တဲ့အပြင်စီကူတော်ခွင့်ကိုလည်းပိတ်ပင်ထားတယ်လို့သိရပါတယ်။လက်ရှိမှာနိုင်ငံအကျဉ်းသား200ကျော်ဟာထောင်အာဏာပိုင်များရဲ့ဆွဆွဲမှုများနဲ့တိုက်ပိတ်ခံရတာဟာတလားကျော်ကြာမြင့်နေပြီဖြစ်ကထောင်ဝင်စာတွေ့ခွင့်ကိုလည်းလုံးဝပိတ်ပင်ထားပြီးတိုက်ပွဲဖြစ်စဉ်မှာပါဝင်တယ်ဆိုတဲ့နိုင်ငံအကျဉ်းသားများကိုလည်းထောင်ဝင်စာပါဆယ်ပို့ခွင့်များပိတ်ပင်ထားတယ်လို့ဆိုပါတယ်။တိုက်ပွဲဖြစ်စဉ်ဖြစ်ပွားတဲ့အချိန်ကစပြီးလက်ရှိချိန်ထိမကွေးအချင်းတောင်ရှိနိုင်ငံအကျဉ်းသားများဟာရည်သံများမရရှိပဲတောက်ရည်များကိုဈေးကြီးပေးဝယ်နေကြရကအခန်းတွင်းမှာအိမ်သာရည်များဖြင့်သာရည်ချိုးနေကြရတယ်လို့ဆိုပါတယ်ခင်ဗျာဆက်လက်ပြီးတင်ဆက်ပေးမှာကတော့အာဆီယံဖွဲ့ဝင်နိုင်ငံများဟာမြန်မာစစ်အုပ်စုရဲ့အကြမ်းဖက်မှုများအားရပ်တန့်ရန်ပြက်ကွက်နေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်အာဆီယံဖွဲ့ဝင်နိုင်ငံများဟာမြန်မာစစ်အုပ်စုရဲ့အကြမ်းဖက်မှုများအားရပ်တန့်ရန်ပြက်ကွက်နေတယ်လို့ Justice for Myanmar ကဖော်ထုတ်လိုက်ပါတယ်အာဆီယံဒေသတွင်းကုမ္ပဏီများကမြန်မာစစ်အုပ်စုရဲ့နိုင်ငံတကာရာဇဝတ်မှုများအတွက်လောင်စာဖြင့်ကူညီပေးနေကြောင်း Justice for Myanmar ကအစီရင်ခံထုတ်ပြန်ပါတယ်မြန်မာစစ်အုပ်စုရဲ့အာဏာသိမ်းကြိုးပမ်းမှု၄နှစ်ကျော်ကြာလာတဲ့အချိန်ထိအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဒေသတွင်းမှကုမ္ပဏီများဟာစစ်အုပ်စုနဲ့စီးပွားရေးဆက်လက်လှုပ်ဆောင်ရရှိကာယင်းကုမ္ပဏီများဟာစစ်အုပ်စုအတွက်အရေးပါတဲ့ဝင်ငွေရင်းမြစ်များပေးအပ်ခဲ့တဲ့ပြင်ဆက်သွယ်ရေးနည်းပညာနဲ့လေယာဉ်စီများကိုလည်းထောက်ပံ့ပေးအပ်ခဲ့တယ်လို့ဖော်ပြပါတယ်အာဆီယံဖွဲ့ဝင်နိုင်ငံများဟာမြန်မာစစ်အုပ်စုရဲ့အကြမ်းဖက်မှုများအားရပ်တန့်ရန်ပြက်ကွက်ခဲ့ုံသာမကစစ်အုပ်စုမှနိုင်ငံတကာရာဇဝတ်မှုများအားအပြစ်ပေးအရေးယူခံရခြင်းအလင်းမရှိဘဲကျူးလွန်နေခြင်း၎င်းတို့အချုပ်အခြာနယ်မြေအတွင်းရှိကုမ္ပဏီများအားစစ်အုပ်စုအတွက်ဗဏ္ဍာငွေနဲ့စစ်လက်နက်များပံ့ပိုးကူညီမှုကိုခွင့်ပြုပေးထားခဲ့ပါတယ်။အာဆီယံဒေသတွင်းကုမ္ပဏီများဟာစစ်အုပ်စုအားရင်းရဲစီးပွားရေးလုပ်ငန်းစုကြီးများဖြစ်တဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC နဲ့မြန်မာစီးပွားရေးဥပိုင်လီမိတက် MEHL တို့မှတဆင့်၎င်းမြန်မာစစ်အုပ်စုရဲ့စစ်ထောက်ချုပ်ရုံးကထိန်းချုပ်ထားတဲ့မြေများအားကားရန်ကငွေမှတဆင့်အခွန်ဝင်ငွေရှာဖွေရမှာကူညီပေးခဲ့တယ်လို့ဆိုပါတယ်။အာဆီယံတွင်းကုမ္ပဏီများအနေနဲ့စစ်အုပ်စုရဲ့ဗဏ္ဍာငွေစစ်လက်နက်စစ်ပစ္စည်းကိရိယာနှီးပညာနဲ့လေယာဉ်စီရရှိနေမှုများအားချက်ချင်းဖြတ်တောက်ရန် Justice for Myanmar ကတောင်းဆိုပြီးအာဆီယံအစိုးရများအနေနဲ့ဆက်လက်ရှိနေတဲ့ Corporate ကျန်းမာရေးမှုများအဝကာကွယ်တားဆီးရမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အခုတခါအကြမ်းဖက်စစ်အုပ်စုနဲ့၎င်းရဲ့လက်ပါစီများကြောင့်ຫນွေဥတော်လိုင်းကာလာတွင်သေဆုံးခဲ့ရတဲ့ဒီမိုကရေစီရေလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ6933ဦးအထိရှိလာတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။အကြမ်းဖက်စစ်အုပ်စုနဲ့၎င်းရဲ့လက်ပါစီများကြောင့်ຫນွေဥတော်လိုင်းကာလာတွင်သေဆုံးခဲ့ရတဲ့ဒီမိုကရေစီရေလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ6933ဦးအထိရှိလာပါလေ။ဖေဖော်ဝါရီလ1ရက်2021ခုနှစ်မတရားစစ်အာဏာလုမှုဖြစ်စဉ်စတင်ချိန်မှမေလ26ရက်2025ခုနှစ်အထိအကြမ်းဖက်စစ်အုပ်စုနဲ့၎င်းရဲ့လက်ပါစီတွေကြောင့်ຫນွေဦးတော်လိုင်းကာလာတွင်သေဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းဟာ6933ဦးရှိပြီဖြစ်တယ်လို့ AAPP ကဖော်ပြပါတယ်။ဒါပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးဖမ်းဆီးခံခဲ့ရသူစုစုပေါင်း29184ဦးရှိခဲ့ပြီးအဲ့ဒီထဲမှာ22084ဦးဟာထိန်းသိမ်းခံရဆဲဖြစ်ကာထိန်းသိမ်းခံရသူများအနက်မှ1921ဦးဟာထောင်ဒဏ်ချမှတ်ခံထားရပါတယ်ခင်ဗျာ။ခုနောက်ဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့ဒေါ်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်တော်လိုင်းရံပုံငွေဈေးရောင်းပွဲတော်ကို UK နိုင်ငံ Fulton မှာကျင်းပမယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်တော်လိုင်းရံပုံငွေဈေးရောင်းပွဲတော်ကို UK နိုင်ငံ Fulton မှာကျင်းပမယ်လို့ Myanmar Events in UK ကအသိပေးကြေညာပါတယ်။လူသက်တမ်းတဝက်စာနီးပါးပြည်သူနဲ့တသားတည်းရက်တီလာခဲ့တဲ့ပြည်သူမိခင်ကြီးအမေဒေါ်ဆန်းစုကြည်ဟာလာမယ့်ဇွန်လ19ရက်နေ့မှာအသက်80ပြည့်တော်မှာဖြစ်ပါတယ်။မြန်မာပြည်သူတွေအတွက်လွတ်လပ်မှုတွေလုံခြုံမှုတွေပေးဖို့သူမဘဝရဲ့လွတ်လပ်မှုတွေကိုပေးဆက်ခဲ့ပေးဆက်နေစေဖြစ်တဲ့အမေရဲ့မွေးနေ့အထိမ်းအမှတ်ဖြစ်အမေနဲ့တကွပြည်သူအားလုံးလွတ်မြောက်ရေးຫນွေဦးတော်လိုင်းရေးရံမုံငွေဈေးရောင်းပွဲလေးကို UK ရောက်မြန်မာပြည်ဘဝတိုင်းသားအားလုံးစုပေါင်းကျင်းပကြမှာမို့အားလုံးလာရောက်ကြဖို့ဖိတ်ကြားလိုက်ပါတယ်လို့ဆိုထားပါတယ်အခမ်းအနားကိုဇွန်လ21ရက်နေ့စနေနေ့မှာ Fulton မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မနက်ဖြန်မေလ28ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ပင်လယ်ပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ပင်လယ်ပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူရနိုင်ပြီးမုတ်တုံတွေအကောင်းရာကနေအားလုံးကောင်းနိုင်ပါတယ်။ပင်လယ်ပင်လယ်အော်အနောက်အလယ်ပိုင်းနဲ့ဆက်ဆက်လျက်ရှိနေတဲ့ပင်လယ်ပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်လာတဲ့လေပြင်းနဲ့ရေဝန်ဟာမြောက်အနောက်မြောက်ဘက်ကိုဥတီရွေရှားနိုင်ပြီးမုတ်တုံတွေအားလုံးကောင်းလာစေနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မုံတမခွေနဲ့မြို့ဝကျွန်းမဒေသတို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးအနောက်တောင်ဘက်ကနေတနင်္သာရီကိုမိုင်30ကနေ35မိုင်ခန့်တိုက်ခတ်နိုင်ပါတယ်။လေပြင်းတိုက်ခတ်မှုတွေကြောင့်ပင်လယ်ပြင်မှာလှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းမကွေးတိုင်းပဲခူးတိုင်းရှမ်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးတနင်္သာရီတိုင်းနဲ့ကချင်းပြည်နယ်တို့မှာနေရာဆိတ်ဆိတ်မိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးခြင်းတွေဖြစ်ပေါ်နိုင်တဲ့အတွက်ရေဘေးအန္တရာယ်နဲ့မြေပြိုမှုဘေးအန္တရာယ်တွေဖြစ်ပေါ်နိုင်တဲ့အတွက်အထူးသတိပြုကြဖို့အသိပေးအပ်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံတဝမ်းလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်ရှင
်။ဗီဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်။အခုတခါတော်လိုင်းကြပြားအစီအစဉ်မှာကျော်မင်းထွန်းနယူးယောက်ရေးဖွဲ့ထားပြီးရွေးမှုခန်းစားရွှတ်ဖတ်ထားတဲ့စုံနေစေတဲ့ချင်းတပုတ်ဆိုတဲ့တော်လိုင်းကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်စုံနေစေတဲ့ချင်းတပုတ်ကြပြတပုတ်ကိုအတန်သွင်းတချင်းတပုတ်ဖန်ဆင်းလိုက်တယ်အဲ့ဒီတချင်းမှာအေယာဝတီပါတယ်တန်လွင်ပါတယ်ချင်းတွင်းပါတယ်စစ်တောင်းလဲပါတယ်အဲ့ဒီတချင်းကိုမြောက်ပိုင်းကာကာပိုရာစီမှာစိုးတယ်အလဲပိုင်းအကိုယူမမဆိုတယ်တောင်ပိုင်းတနင်းသာကြီးမှလည်းဆိုတယ်အဲ့ဒီတချင်းကိုဖားစီတန်တညာညာနဲ့ကရင်တွေဆိုသလိုနနောက်ဦးချိုနဲ့ချင်းတွေလည်းဆိုတယ်ရခိုင်ယူမမရခိုင်စီတော်ကြီးနဲ့ဆိုသလိုရှမ်းယူမမရှမ်းအိုးစီနဲ့လည်းဆိုသေးတယ်ကချင်မောင်းနဲ့ကြားပုံရှိလည်းပါတာပေါ့ငါတို့တီးနေကြပမကြီးကိုဖောက်ပြီးဒီမိုကရေစီအရေးကိုဆိုခဲ့ကြတာဖက်ဒရယ်အရေးကိုစိုးခဲ့ကြတာပြည်ထောင်တွေစုထားတဲ့ပြည်ထောင်စုအရေးကိုစိုးခဲ့ကြတာချစ်ချင်းမြတ်တာဟာ PNO ဆိုရင်အဲ့ဒီ PNO နဲ့ဒီ The Chinos ကိုတီးထားတယ်ဂရိကိုဟာ Bass Guitar ဆိုရင်အဲ့ဒီ Guitar နဲ့သစ္စာတရားကို Bass တီးထားတယ်အနာခက် Rhythm တွေကိုပင်လုံ Studio ထဲအတန်ဖန်းခက်ပေမဲ့ Drum Set တွေဟန်ချက်မညီတော့ဘူးတနားကြီးမပါဗစက်ရာဇဝင်မပါငါတို့စိုးနေခဲ့တာခန့်ညားစွာထဲဝါစွာပြီးတော့နာကျင်စွာ1948ခုနှစ်ခရဲကရာစုနှစ်ပေါင်းများစွာပင်လုံစာချုပ်မှာမြစ်ပြားခံခဲ့ပါတယ်ဂျော်မင်းထွန်းနယူးယောက
Radio NUG မှဆက်လက်တင်ပြနေပါတယ်။မြန်မာ Radio Chronicle မေ26မြင်ကွင်းဖြစ်တဲ့2025-2026ရွေးကောက်ပွဲနဲ့လမ်းစုံလမ်းကွာဆိုတဲ့မိုးမခဆောင်းပါးကိုຫນွေဦးနိုင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာ Radio Chronicle မေ26မြင်ကွင်း2025-2026ရွေးကောက်ပွဲနဲ့လမ်းစုံလမ်းကွာစစ်ကောင်စီကျင်းပမယ့် 2025-2026 ရွေးကောက်ပွဲကမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲကိုအပြည့်ထွက်စီမဲ့ဖြစ်စဉ်တစ်ခုမဟုတ်ဘူးဆိုတဲ့အချက်အပေါ်အများစုအနေနဲ့အငင်းပွားစရာမရှိကြပါဘူး။ဆရာနာသိန်းနေဆိုတဲ့အချက်ကစပြီးမှားယွင်းလာတဲ့မတရားအာဏာသိမ်းတဲ့နိုင်ငံရေးဖြစ်စဉ်ကိုဘယ်လိုပြန်လည်ပြုပြင်ကြမလဲဆိုတဲ့နီးလန်းဆိုင်ရာမှာအမြင်မတူညီမှုတွေလမ်းစဉ်မတူညီမှုတွေရှိနေကြတာအမှန်ပဲဖြစ်ပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်တဲ့အင်အားစုတွေအနက်အဓိကအင်အားစုတစ်ခုက NLD ပါတီဖြစ်ပါတယ်။ NLD ပါတီက2020ခုနှစ်ရွေးကောက်ပွဲမှာလွှတ်တော်နေရအများစုကိုအနိုင်ရထားတာဖြစ်တာကြောင့်အစိုးရဘက်ကနီးလွှတ်တော်စားခေါ်ယူမဲ့မနက်မှာဆရာနာသိမ်းခဲ့တာဖြစ်ပြီးအစိုးရမဖွဲ့နိုင်အောင်စစ်တပ်ကအာဏာသိမ်းပြီးပြီးခဲ့တဲ့ရွေးကောက်ပွဲရဲ့မဲဆင်းရေးမတမာမှုကိုစီစစ်မယ်ရွေးကောက်ပွဲအစ်စ်ပြန်လုပ်မယ်ဆိုတဲ့စင်ကြီးနဲ့နိုင်ငံအာဏာကိုရယူခဲ့ပြီးတော့အခု၄နှစ်ကျော်လာတဲ့အချိန်အထိရွေးကောက်ပွဲကမကျင်းပနိုင်ပဲနိုင်ငံကပြည်တွင်းစစ်မီးတွေကြားရောက်ခဲ့ရတာဖြစ်ပါတယ် ပြည်တွင်းစစ်ဖြစ်ပွားလို့ပေါ်ထွက်လာတဲ့အကျိုးဆက်တွေအားလုံးကိုဆေးအာဏာသိမ်းခဲ့တဲ့စစ်တပ်မှတာဝန်ရှိတယ်လို့အာဏာသိမ်းမှုစန့်ကျင်တဲ့အင်အားစုတွေကဆိုကြတာဖြစ်ပါတယ်။အခု၄နှစ်ကျော်ကြာပြီးတဲ့နောက်မှာအာဏာသိမ်းစစ်တပ်အနေနဲ့ရွေးကောက်ပွဲကိုမဖြစ်မနေလုပ်ရတော့မယ့်အခြေစိုက်လာခဲ့ပြီဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပနိုင်တဲ့နေမြေဧရိယာတည်သားစွာရော့နေလာပြီးတော့ရွေးကောက်ပွဲမတိုင်မီလွတ်လပ်စွာနိုင်ငံရေးအရာစီယုံဟောပြောမှုတွေလုပ်ဖို့အခြေအနေရှိမနေသည့်တိုင်အာဏာသိမ်းစစ်ကောင်စီအနေနဲ့၎င်းအုပ်ချုပ်နေတဲ့စစ်တပ်စစ်အစိုးရကိုတရားဝင်အစိုးရအဖြစ်ထိတွေ့ဆက်ဆံနေတဲ့အိန္ဒိယချင်းနိုင်ငံတချို့နဲ့ဒေသတွင်းအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကိုနှစ်သိမ့်ဖို့အတွက်ရွေးကောက်ပွဲကျင်းပမယ့်သဘောလည်းဖြစ်ပါတယ်။တချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေကတော့ရွေးကောက်ပွဲကဒုတိယအပြည့်ခက်ရဲစဲရေးကပထမလိုအပ်ချက်အဖြစ်ပြောဆိုနေကြတာလည်းတွေ့ရမှာပါ။အနောက်နိုင်ငံအချို့ကတော့ဆီအာနာတိမ့်မှုကလည်းတရားမဝင်တယ်လို့အာနာတိမ့်ထားတဲ့စစ်တပ်ကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကလည်းတရားမဝင်ဘူးလို့ပြောဆိုပြီးတော့မတရားဖမ်းဆီးထားတဲ့ဒေါ်အောင်ဆန်းစုကြည်ဦးဝင်းမြင့်အပါအဝင်နိုင်ငံရေးသမားတွေအားလုံးပြန်လွှတ်ပေးဖို့လက်နက်နဲ့အကြမ်းဖက်မှုတွေလုံးဝရပ်တန့်ဖို့တောင်းဆိုကြပါသည်။ဒါ့ပြင်လည်းအချို့သောအနောက်အုပ်စုနိုင်ငံတွေတောင်းဆိုချက်ကိုစစ်ကောင်စီကတုံ့ပြန်ခြင်းလည်းမပြုတယ်လို့ထည့်သွင်းစဉ်းစားမှုလည်းမရှိပါဘူး။ပြည်တွင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့အချို့ကတော့ဆီယာနာသိမ်းမှုအပြီးဖြစ်ပေါ်လာတဲ့စစ်ရေးနိုင်ငံရေးအခင်းချင်းကိုအခွင့်အလမ်းတစ်ခုအဖြစ်အသုံးပြုပြီး၎င်းတို့ရဲ့စေစုနှစ်ချီအိမ်မက်ဖြစ်တဲ့ကိုပိုင်အုပ်ချုပ်ခွင့် Confederation စတဲ့အနေအထားတွေရောက်ရှိဖို့စစ်ရေးနှီးလက်နဲ့ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။အဆိုပါတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့ကတော့2025-2026ရွေးကောက်ပွဲက၎င်းတို့အဖို့အရေးမကြီးတဲ့ဖြစ်ရပ်တစ်ခုဖြစ်ပြီးတော့လာမယ့်ရွေးကောက်ပွဲထက်စီရင်အင်အားနဲ့ထိန်းချုပ်ထားနိုင်မှုတွေကိုသာပုံမှုအာယုံဆိုင်တုံ့ပြန်ကြမယ်သဘောလည်းဖြစ်ပါတယ်။ NUG, CRPH, NUCC တို့အနေနဲ့2020ရွေးကောက်ပွဲရလဒ်ကိုလှည့်လည်ရှုပြီးတော့အာဏာသိမ်းခဲ့တဲ့စစ်တပ်ကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကိုယုံကြည်လက်ခံစရာမရှိဘူးဆိုတဲ့ရည်တည်ချက်ကိုကင်ဆယ်ထားပြီးတော့ရွေးကောက်ပွဲမှာပါဝင်ဖို့ပြင်ဆင်နေကြတဲ့နိုင်ငံရေးပါတီတွေကိုလည်းတမိုင်းတရားခံဖြစ်လိမ့်မယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေပြည်ပရောက်နိုင်ငံရေးအင်အားစုတွေကပြောဆိုနေကြတာတွေ့ရမှာဖြစ်ပါတယ်။ဒါတွေကပြည်ပနဲ့ပြည်တွင်းကလက်နက်ကိုင်အဖွဲ့တချို့ရဲ့မဟာဗျူဟာလာလက်တန့်သောရွေးကောက်ပွဲအပေါ်သဘောထားတွေဖြစ်ပါတယ်။ယခုပြက်ကြိန်နှစ်အကုန်ဒီဇင်ဘာလနဲ့နောက်နှစ်ဇန်နဝါရီလတို့မှာကျင်းပမယ်လို့အတိပေးကြေညာထားတဲ့ရွေးကောက်ပွဲကလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲတည့်ရက်မဖြစ်နိုင်တဲ့အချက်အပေါ်ဘယ်သူမှအငြင်းမပွားကြပါဘူး။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအာဏာသိမ်းစစ်ကောင်စီရဲ့စိတ်ကြွေးချယ်ခန့်အပ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်မှာပါဝင်ဦးဆောင်နေသူတွေရဲ့တမာတမတ်ကြမှုလွတ်လပ်မှုကိုလည်းတန်တရားရှိနေကြတာဖြစ်ပါတယ်။ဒီလိုအနေအထားကနှိုင်းယှဉ်ချက်တစ်ခုအနေနဲ့ပြန်ကြည့်မယ်ဆိုရင်2010ရွေးကောက်ပွဲဥပဒေရွေးကောက်ပွဲကော်မရှင်အနေအထားကလည်း2025-2026ရွေးကောက်ပွဲကော်မရှင်ရဲ့အနေအထားထက်အများကြီးတာလွန်ခဲ့တာတော့မဟုတ်ပါဘူး။စစ်ကောင်စီဖွဲ့ပြီးတဲ့ရွေးကောက်ပွဲကော်မရှင်ထံမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအချို့နဲ့မှတ်ပုံတင်မထားတော့လေနိုင်ငံရေးပါတီအဖြစ်လက်တွေ့မှာအစုအဖွဲ့အဖြစ်တည်ရှိနေကြတဲ့အချို့သောအင်အားစုတွေကတော့2025-2026ရွေးကောက်ပွဲကလက်နက်ကင်ပဋိပက္ခအရက်အခေါ်အားဖြင့်ပြည်တွင်းစစ်ကိုအရှင်ရော့ကျသွားစေမလားဆိုတဲ့မှန်းဆချက်သို့မဟုတ်မျှော်လင့်ချက်တစ်ခုလည်းရှိနေတာဖြစ်ပါတယ်လက်နက်ကင်တော်လန်ကြီးရဲ့စူးစီးမှုအားနည်းနေသေးတဲ့အချက်နိုင်ငံရေးစီရင်တပ်ပေါင်းစုတရက်ဖွဲ့စည်းနိုင်ခြင်းမရှိတဲ့အချက်နဲ့လက်နက်ကိုင်အဖွဲ့တွေအကြားမှာအကျိုးစီးပွားခြင်းစန့်ကျင်ဘက်ဖြစ်မှုတွေရှိနေတဲ့အချက်ပြည်တွင်းစစ်ကြောင်းတိုင်းပြည်လူထုအဖို့ဒုက္ခပင်လယ်ဝင်နေကြပြီးတော့စစ်ကောင်စီစစ်တပ်အနေနဲ့ထိန်းချုပ်နေမြေတွေနောက်ထပ်ဆုံးရှုံးလာတဲ့အနေအထားမှာလက်နက်ကိုင်အဖွဲ့အသီးသီးအကြားနေမြေစိုးမှုမှုထိန်းချုပ်မှုအပေါ်အကြောင်းခံပြီးလက်နက်ကိုင်ပဋိပက္ခအသစ်တွေပေါ်ထွက်လာမလားဆိုတဲ့စိုးရိမ်မှုတချို့လည်းရှိနေကြတာဖြစ်ပါတယ်လက်ရှိပဋိပက္ခလူဘက်နှစ်ဘက်အနေအထားထက်နှစ်ဘက်ထက်ပိုတဲ့ပဋိပက္ခအသွင်သစ်တွေပေါ်ထွက်မလာဘူးလေအရေးကြီးပါလေဗဟုချုပ်ကင်မှုအားကောင်းဖို့လို့မဆိုလိုပေမဲ့ဆေးအာဏာရှင်စနစ်နဲ့အခြားစန့်ကျင်ဘက်မှာဆေးအာဏာရှင်စနစ်ကိုစန့်ကျင်သောရည်တည်ချက်အခြားသောမြည်သည့်အာဏာရှင်စနစ်ကိုမှလက်မခံတဲ့ဒီမိုကရေစီစနစ်နဲ့ပြည်ထောင်စုနိုင်ငံတည်ဆောက်မဲ့တူညီတဲ့ဥတီချက်အောက်မှာစီရင်အင်အားစုနိုင်ငံရေးအင်အားစုတွေစုစည်းထားတဲ့တပ်ပေါင်းစုအင်အားစုတစ်ခုဖြစ်ဖို့လိုအပ်ပါတယ်မဟုတ်ခဲ့ရင်လမ်းခူးလက်မှာမိမိတို့ခေါင်းဆောင်တွေရဲ့အကျိုးစီးပွားစီရင်နိုင်ငံရေးအဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားကိုရှေ့တန်းတင်ရွေးချယ်ပြီးဆီအာနာရှင်နဲ့သဘောတူညီမှုယူပြီးတော့ခွဲထွက်နေရစ်ခဲ့ကြမယ်အဖြစ်မျိုးကြုံတွေ့ရနိုင်တာကြောင့်လည်းဖြစ်ပါတယ်ခင်ဗျာ
အ
ေဒီယို NUG သောရဆင်များခင်ဗျာဒီကနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့ဒေါ်လန်ရဲ့ဒေဂီတာစီစဉ်မှာ Y ရေးဖွဲ့ထားပြီး WNY Calling PDF သီဆိုထားတဲ့ Our Country ဆိုတဲ့ဒေါ်လန်ရဲ့တေးသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
လူသားချင်းစာနာမှုမဲ့နေတဲ့ Our Country ကြောင်သားတွေဒေါ်လန်ကိုရောက်နေတဲ့ Our Country စစ်တို့ကဘောပဲကင်တဲ့လက်ခံဖြစ်တဲ့ Country ငါတို့ရဲ့အနာဂတ်ကြီးတွေဖြစ်သွားတဲ့ Country ပြင်မဲ့တဲ့ပြည်သူကိုသူတို့တွေလိုက်လာဖမ်းဆီးတန်ကားတော်တွေပါမချမ်းသက်ပြည့်တဲ့ Country တကပါလုံးဝကန့်ကွက်ကြတဲ့ Enemy လက်နက်ကိုလက်နက်နဲ့ဖြစ်ရှင်းမှရမယ် Country ဆောက်ဖြစ်မရှိတဲ့ကောင်းတဲ့ညိုတွေပြလုံချင်းမလုံချင်းတွေကိုနားထောင်ဖို့ပြောနေမကြားချင်သောကတော့နှိတ်ထရောက်တဲ့ဒီမြောက်ပြောနေတာစိတ်ပါကုန်စစ်သွားတဲ့ခုလိုဖြစ်သောမျိုးတွေကြုံတွေ့နေရည်ချင်းမှုအစိမ်းနဲ့ပြည်နေကရှားတဲ့ဆိုတဲ့ကြုံရနိုင်ကမှာလက်ရှိဆိုးရဆိုတဲ့ကောင်းတဲ့ကပြည်သူကိုတတ်တဲ့မသက်နာပဲဘိုးချိုးအောင်ဆက်ပေးတဲ့လွတ်လပ်ရေးဆိုတာလဲအလကားပဲပြည်သူကပို့တဲ့မြစ်တာတွေစူးပါသေးအသေးဆိုးနဲ့ခုဒီမသိနိုင်သေးတဲ့အဲ့ဒီမအေလို့နဲ့သောတာကတရားဥပဒေထက်မှရှိတဲ့ခေပြန်မရောက်ချင်ဘူးစင်ရဲသာခြေကလူတဲ့သားတွေဆိုရင်အကောင်းမမြင်ဘူးစိတ်ထဲကြားတဲ့စုပ်ကိုဖြစ်စီမဲ့စလိတ်တွေလင်းကမတော့ချင်ဘူးစတော့လည်း uniform ဝတ်ထားတဲ့ကောင်တွေအလကားနဲ့မလျှောက်ချင်ဘူးလက်နက်အကိုနိုင်ရင်တလိမ့်ဆန်ရိုက်တွေ့ကြားထဲမှာရက်ဆက်ကျုံမာမှုတွေကရိတ်တတန်လိုက်နေဒီလိုခေပြတ်ထဲမှာရှင်းသဘောခန့်နေတဲ့ကျုံတွေခြေောက်တွေလင်းမနှက်ပြန်ဆိုတဲ့အရာနဲ့ထိတဲ့နဲ့ပြစ်မဲ့တဲ့ပြည်သူတွေဘယ်နှယောက်သိမလဲလူသားချင်းစာနာမှုမဲ့နေတဲ့ our country ကြောင်သားတွေတော်လေးကိုရောက်နေတဲ့ our country စစ်တို့ကဘောမဲ့ကင်တဲ့လက်ခံဖြစ်တဲ့ country ငါတို့ရဲ့အနာဂတ်ကြီးတွေဖြစ်သွားတဲ့ country ပြင်မဲ့တဲ့ပြည်သူကိုသူတို့တွေလိုက်လာဖမ်းဆီးတန်ကားတော်တွေပါမချမ်းသက်ပြည့်တဲ့ country တကပါလုံးဝကန့်ကွက်ကြတဲ့ enemy လက်နက်ကိုလက်နက်နဲ့ဖြစ်ရှင်းမှရမယ် country ဒီတဲ့ချင်းကိုစုံနေရင်တပ်ပြင်းချလောကပါလာကိုစောင့်ရှောက်တဲ့နတ်မင်းများဒါဓမ္မနဲ့အရမေရဲ့ဖြစ်ကြမဲ့တိုက်ပွဲပါသေမင်းနဲ့ပြင့်မဲ့တဲ့သူတွေကိုမှလိုက်ဆွဲသခင်များတို့ခဏလောက်နားဆင်သောတာပါဖျားရှင်ဘောရမရှောက်ထားတဲ့ရာသရှင်ကောသလမတ်တဲ့အိမ်မဆက်ချောက်ချက်ဆိုတာဒီဘက်ကမှတရားဝင်ပြောမြဒါဆိုခင်များတို့ပေးတဲ့ဒီမိုကရေစီမရချင်းဘရောမာမကောင်းမှုဒုတဲ့တွေပဲနားရင်တော့အခါအမှန်တရားဆိုတာမကြားချင်တော့ဘာဖြတ်စီရဲ့သမနိုင်ငံကိုလှဆင်သောအခါပြည်သူပြည်သားတွေအားလုံးလည်းအိမ်မပျော်စားမွေတော့ဘယ်ရန်ဒီနိုင်ငံမှာရှိတဲ့တရားဝင်လူသက်ကောင်များလက်ရှိကာလမှာခမရတို့လုံတဲ့လုံရဲ့တွေအားလုံးကိုမှတ်မိပါပါလုံတဲ့လုံရဲ့တွေခံဖို့ကြပြန်ပြီးတတိပါမလားအဲ့ဒီတတိပါမလားတဲ့ကောင်တွေနဲ့သတိစာသာလူသားချင်းစာနာမှုမဲ့နေတဲ့ our country ကြောင်သားတွေတော်လေးကိုရောက်နေတဲ့ our country စစ်တို့ကဘောမဲ့ကင်တဲ့လက်ခံဖြစ်တဲ့ country ငါတို့ရဲ့အနာဂတ်ကြီးတွေဖြစ်သွားတဲ့ country ပြင်မဲ့တဲ့ပြည်သူကိုသူတို့တွေလိုက်လာဖမ်းဆီးတန်ကားတော်တွေပါမချမ်းသက်ပြည့်တဲ့ country တကပါလုံးဝကန့်ကွက်ကြတဲ့ enemy လက်နက်ကိုလက်နက်နဲ့ဖြစ်ရှင်းမှရမယ် country သူဖြစ်ချင်မှလဲဒီလိုစစ်ပွဲမျိုးနှစ်ပေါင်း90ကျော်ငင်းကြဲရိုင်နေလို့ပြည်သူအားလုံးကလည်းရလန့်နဲ့ကြိုက်ဆွဲလို့တိုက်ခိုက်အောင်မြင်ပါကမတရားရဲ့တိုက်ပွဲမို့သူတို့စာနာမှုမဲ့နေတဲ့ our country ကြောင်သားတွေတော်လေးကိုရောက်နေတဲ့ our country စစ်တို့ကဘောမဲ့ကင်တဲ့လက်ခံဖြစ်တဲ့ country ငါတို့ရဲ့အနာဂတ်ကြီးတွေဖြစ်သွားတဲ့ country ပြင်မဲ့တဲ့ပြည်သူကိုသူတို့တွေလိုက်လာဖမ်းဆီးတန်ကားတော်တွေပါမချမ်းသက်ပြည့်တဲ့ country တကပါလုံးဝကန့်ကွက်ကြတဲ့ enemy လက်နက်ကိုလက်နက်နဲ့ဖြစ်ရှင်းမှရမယ် country လူသားချင်းစာနာမှုမဲ့နေတဲ့ our country ကြောင်သားတွေတော်လေးကိုရောက်နေတဲ့ our country စစ်တို့ကဘောမဲ့ကင်တဲ့လက်ခံဖြစ်တဲ့ country ငါတို့ရဲ့အနာဂတ်ကြီးတွေဖြစ်သွားတဲ့ country ပြင်မဲ့တဲ့ပြည်သူကိုသူတို့တွေလိုက်လာဖမ်းဆီးတန်ကားတော်တွေပါမချမ်းသက်ပြည့်တဲ့ country တကပါလုံးဝကန့်ကွက်ကြတဲ့ enemy လက်နက်ကိုလက်နက်နဲ့ဖြစ်ရှင်းမှရမယ် country
ဒီကနေ့ကတော့ဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။ အရေးတော်ပုံအောင်ရမည်